Welcome to the Voice of America in Burmese.
လာပါရှင်2008ခုနှစ်အပြီးလရှိရတနင်္မနေ့နေ့မြန်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40.48အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ဒီမှာခွန်ညိုပါခုနှစ်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ဒီနေ့မနေ့ဖက်တဲ့တွေကိုလည်းလောက်နေကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။အာဖဂန်နစ္စတန်မှာ IS အကြမ်းဖက်အဖွဲ့ကိုနှစ်နီးနဲ့တိုက်ခိုက်မှုတွေတွင် IS နဲ့ဆက်စပ်တဲ့အကြမ်းဖက်ဝါဒီတမူသူသေဆုံးသွားပါတယ်။ဂျာမနီနိုင်ငံမွန်စတာမြို့မှာလူအုပ်ထဲကားနဲ့ဝင်တိုက်တဲ့ဖြစ်ရအတွင်းလူ3ဦးသေဆုံးသွားပါတယ်။ချန်ပီယံဖြစ်ဖို့နိုင်မွေးတပွဲပဲလို့ရတဲ့မန်စီးတီးအသင်းကိုမန်ယူအသင်းက3ဂိုး2ဂိုးနဲ့အနိုင်ရသွားပါတယ်။ဒီသတင်းတွေအပောင်းဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
ကွန်နက်ကင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးမနေ့ကကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့290ပြည်နှစ်မှာကျန်းမာရေးခန္ဓာမှာဆက်လုပ်စရာဘာတွေကျန်နေပါသေးသလဲဆိုတာ
Essentially the same barriers we see elsewhere they're geographical
ကျန်းမာရေးဆန်ရှာမှုအတွက်အတားအဆီးတွေဖြစ်နေတာဘာတွေလဲဆိုတာကို WHO ရဲ့ American ဒေသန္တရရုံးခွဲကညွှန်ကြားရေးမှူးရဲ့ပြောပြချက်နဲ့တူနားဆင်ရပါမယ်။အရင်နောက်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဣရန်အသုံးတွေကိုလေ့လာကြရမယ်အင်္ဂလိပ်သင်ခန်းစာနဲ့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လဲဆွေးနွေးထုတ်လွှင့်ချက်ကိုနားဆင်ရမှာဖြစ်သလိုတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ဧပြီလ၈ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာ IS အကြမ်းဖက်ဝါဒီတွေကိုတိုက်ခိုက်နေတာနဲ့တောင်ပိုင်းနဲ့အနောက်ပိုင်းမှာတာလီဘန်တွေကိုတိုက်ခိုက်နေတာမှာအမေရိကန်စစ်ဘက်ကပိုပြီးတော့အားဖြည့်လုဆောင်နေပါတယ်။ IS တွေကိုတိုက်ထုတ်ပြီးတာလီဘန်တွေကိုစစ်ဆင်ညှိနှိုင်းရေးစပွဲပေါ်ရောက်လာအောင်အာဖဂန်နစ္စတန်အစိုးရကကြိုးစားနေတာနဲ့အမျှအမေရိကန်ကလည်းပိုပြီးတွန်းအားပေးလုဆောင်နေတာပါ။အဲဒီလုံဆောင်ချက်တစ်ခုစလုံးကနေအကျိုးရလဒ်တွေထွက်လာပုံရပြီလို့တာဝန်ရှိသူတွေကပြောပြီးအထူးသဖြင့်တော့မြောက်ပိုင်းမှာအောင်မြင်တာကိုထောက်ပြပြောဆိုပါတယ်။အဲဒီမှာတောက်ကြံတွေကတိုက်ခိုက်မှုတွေတွင် IS အဖွဲ့ရဲ့အာဖဂန်မဟာမိတ်အဖွဲ့ကမြောက်ပိုင်းတပ်မှုတအူးတေဆုံးသွားပုံရပါတယ်။ IS တွေလုံးဝထိန်းချုပ်ထားတဲ့ဂျောဇဲပြည်နယ်ဒါဇက်ခရိုင်မှာတိုက်ခိုက်မှုတစ်ခုအတွင်း IS မဟာမိတ်ခိုရဆန်အကြမ်းဖက်ဝါဒီအဖွဲ့တပ်မှုခါရီဟက်မာတူလာတေဆုံးသွားတယ်ဆိုတာအာဖဂန်စစ်ဖက်တာဝန်ရှိသူတွေကစနေနေ့မှာအတည်ပြုပြောဆိုပါရယ်ဟက်မာတူလာရဲ့အနီးကပ်လူတူလည်းတိုက်ခိုက်မှုအတွင်းသေဆုံးသွားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးမော်ဗီလတ်တီဖူလာက VOA ကိုပြောပါရယ်ဟက်မာတူလာသေဆုံးသွားတဲ့တိုက်ခိုက်မှုကိုအာဖဂန်စစ်တပ်ကလုပ်တာလားအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကလုပ်တာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းမွန်စတာမြို့ရဲ့19ရာစုမြောင်းဖက်ချမ်းမှာစနေနေ့ကလူအုပ်ထဲကိုကားတစ်စီးနဲ့ဝင်တိုက်တာကြောင့်လူ3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရသွားပါတယ်။လေးယောက်မြောက်သေဆုံးသူကတော့ရင်မောင်းကိုယ်တိုင်ဖြစ်ပြီးကားထဲမှာတင်ကိုကုတ်ကိုပြစ်ပြီးတော့တတ်သေးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားထဲကနေနောက်ထပ်လူ2ယောက်ထွက်ပြေးသွားဖို့ရှိတယ်ဆိုတဲ့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေဆန်းစစ်နေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရ Andres Bolt ကပြောပါတယ်။ကားထဲမှာတွေ့ရတဲ့မသိငါဖွဲ့ရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ပြောခွင့်ရကပြောပါတယ်။တရားရသူတွေထဲက6ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရတဲ့တင်ဟာသိတ်ကိုဆိုးရတဲ့တင်မှာပဲလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။မွန်စတာကဆိုးရလို့နဲ့ဖြစ်ရတဲ့ကြောင့်အထူးပဲတုံ့လုံမိပါတယ်လို့ဝန်ကြီးချုပ်မာကဲကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဘာလီမြို့တော်မှာလွန်ခဲ့တဲ့နေ့ကခရစ်မတ်ရာသီစည်းတစ်ခုကိုထရက်ကာတစ်စင်းနဲ့ဝင်တိုက်ပြီးတော့လူ12ယောက်သေဆုံးခဲ့ရပြီးတဲ့နောက်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဂျာမနီမှာအထူးသတိထားနေတာပါ။အခုကားနဲ့တိုက်တဲ့ဖြစ်ရတဲ့အကြောင်းရင်းကိုတော့အမှန်အစိုးရဘက်ကတခုခုပြောဆိုတာမရှိသေးပါဘူ
း။ Israel နဲ့ Palestine နယ်စပ်မှာနောက်ဆုံးဖြစ်ထားတဲ့ပြည်ပခန့်တွေအတွင်းသေဆုံးသွားတဲ့နာမည်ကျော် Palestine သတင်းတော်တဦးနဲ့တခြားသေဆုံးသွားသူတွေရဲ့အတုပအခမ်းအနားတွေကိုစနေနေ့ကဂါဇာကမ်းမြောင်ဒေသမှာလုပ်ပြီး Palestine အများပြားတက်ကြပါတယ်။နယ်စပ်ကထိတိုက်တွေ့မှုအတွင်း Israel တပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့် Palestine 9ဦးတောက်ကြနေကသေဆုံးသွားတယ်လို့ Hamas တို့အုပ်ချုပ်နေတဲ့ဂါဇာကမ်းမြောင်ဒေသရဲ့ကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ဂါဇာခြေဆိုင် IM Media Agency ကတပ်ပုံဆရာယက်ဆာမူဒါဂျာဟာသတင်းတောက်ဆိုတဲ့စာရန်ပါအင်ဂျီဝတ်ထားပေမဲ့တောက်ကြနေပြည်ပခဖြစ်ပွားချိန်မှာအရိုက်ခံခဲ့ရတယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။ Israel စစ်တပ်ကတော့မော်ဒါဂျာရဲ့တည်ဆိုးမှုကိုစုံစမ်းစစ်ဆေးနေချိန် Israel တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့သွေးထိုးလှုံ့ဆော်သူတွေကိုသာတိုက်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ IDF လို့ခေါ်တဲ့ Israel ကာကွယ်ရေးတပ်ဖွဲ့ကသတင်းတောက်တွေကိုတမင်ရည်ရွယ်ပစ်ခတ်ခဲ့တာမဟုတ်ဘူးလို့ IDF ကစနေနေ့မှာပြောပါတယ်။တရင်နောက်တွေကို IDF တပ်ဖွဲ့ကရိုက်နှက်ခဲ့တယ်ဆိုတာကိုလည်းသိမှတ်သလိုဒီဆွဆွမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ IDF ကပြောပါတယ်ပြည်ပခါတွေအတွင်း အသက်16နှစ်အရွယ်လူငယ်တူအပါအဝင်လူ9ဦးသေဆုံးခဲ့ရပြီးလူပေါင်း490ထက်မနည်းလဲအစ္စရေးစစ်တပ်ရဲ့ပစ်ခတ်မှုကြောင့်ဒဏ်ရာရသွားကြတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနယ်စပ်ခြံစည်းရိုးတွေဖျက်ဆီးတာမခံရအောင်မြေရိုပုံးတွေရဘာကြီးစံတွေနဲ့ကြီးအစ်စ်တွေကိုတုံးပြီးအစ္စရေးစစ်သားတွေကပစ်ခတ်တာပါ။ဆန္ဒပြသူတွေဘက်ကလည်းနယ်စပ်ခြံစည်းရိုးအနီးမှာကားတာယာအဟောင်းတွေကိုမိရှို့တာကြောင့်ကောင်းငင်ပေါ်မှာမိဂိုလုံးအမဲကြီးတွေတက်နေတာတွေ့ရပါတယ်
။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီလူငယ်အကစားသမားတွေလိုက်ပါလာတဲ့ဘတ်ကားနဲ့နောက်တွဲပါတဲ့ကုန်တင်ရင်ဒဇင်တောက်ကြာနဲ့ညပိုင်းကတိုက်မြာမှာတေလူတွေတေဆုံးခဲ့ရတဲ့ပေါ်စင်မကောင်းဖြစ်ရာကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တယ်လီဖုန်းဆက်ပြီးတော့ဟမ်ဘော့ဘရွန်ကော့စ်အသင်းကတေဆုံးသွားရသူတွေအတွက်သူတို့မိသားစုဝင်တွေကိုဝမ်းနည်းကြောင်းသတင်းစကားပါပေးဖို့ပြောဆိုခဲ့တယ်လို့သမ္မတထရမ့်ကပြောပါရယ်။တီမတော်တဆမှုကြောင့်တေဆုံးသူ15ဦးရှိသွားပါပြီ။ဆက်ကချီဝမ်ပြည်နယ်ကလူငယ်ဟော်ကီအသင်းဟာနီပဝင်းမြို့မှာပြိုင်ပွဲဝင်ဖို့သွားပြည်နယ်ရဲ့အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ချိန်ညနေ9နာရီလောက်ကကားမတော်တဆမှုဖြစ်ပွားခဲ့တာပါ။ရေတိုက်မှုကြောင့်တိုင်းရပြင်းထန်သူ3ဦးအပါအဝင်14ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလဲကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါရယ်။ပရိုတဆမ်မဖြစ်ပွားချိန်ဘတ်ကားပေါ်မှာအားကစားအသင်းနီးပြတွေနဲ့ရင်းမောင်းအပါအဝင်စုစုပေါင်းလူ28ယောက်လိုက်ပါသွားခဲ့ကြတာပါထိခိုက်သေးဆုံးသူတွေဘယ်သူပဲလဲဆိုတာသိနိုင်ဖို့ကနေဒါရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းအထိစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကတော့အားကစားသမားတွေရဲ့မိသားစုတွေဘလောက်ထိထိခိုက်ခံစားကြရမယ်ဆိုတာမတွေးဝန်းအောင်ဖြစ်ရတဲ့အကြောင်းနဲ့ကြေကွဲပွဲရာဖြစ်ဆိုတန်ခံခဲ့ရသူတွေအတွက်ရင်းထဲမှာထိခိုက်ကြေကွဲရာကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီပေါ်နိုင်ငံနဲ့ဆက်သွယ်ထားတဲ့လမ်းမကြီးနဲ့နေဆက်ဖြတ်ရထားလမ်းတို့ကိုအဆင့်မြင့်ဖြောက်ပေါက်လို့ပြီးကုန်းတွင်းပိတ်ဒီပေါ်နိုင်ငံအတွက်ရေချောင်းထွက်ပေါက်ရစေဖို့ကုန်းတွင်းရေလမ်းတွေဖော်ထုတ်တည်ဆောက်ပေးမယ်လို့အိန္ဒိယနိုင်ငံကစနေနေ့မှာကြေညာပြုလိုက်ပါတယ်။မကြာသေးခင်ကမှဒီပေါ်ဝန်ကြီးချုပ်ဖြစ်လာတဲ့ခတ်ဂါပရဆတ်ဦးလီရဲ့သုံးရကြာအိန္ဒိယခီးစဉ်တွင်အဲဒီလိုကြေညာပြုလိုက်တာပါ။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးတော့လေ organic စိုက်ပျိုးရေးမြေလွာဆန်းသက်တာနဲ့စိုက်ပျိုးရေးပညာပေးလုပ်ငန်းတွေကနေတဆင့်နီပေါ်ကိုအိန္ဒိယကအကူအညီပေးသွားမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်နီပေါ်နိုင်ငံကတ်မန်ဒူးမြို့တော်နဲ့အိန္ဒိယနိုင်ငံတို့ကိုဆက်သွယ်ပေးမယ်ရထားလမ်းအသစ်ကိုနှစ်နိုင်ငံပူးတွဲဆောက်လုပ်ချင်ကြတယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်နီပေါ်နိုင်ငံထက်အများကြီးပူကြီးတဲ့အိန္ဒိချင်းအိန္ဒိယနိုင်ငံနဲ့ခိုင်မာအားကောင်းတဲ့ယုံကြည်မှုကိုတည်ဆောက်သွားဖို့နီပေါ်ဝန်ကြီးချုပ်ကကြေညာပြုပါတယ်ဝန်ကြီးချုပ်အိုလီဟာကွန်မြူနတီပါတီတွေပါဝင်တဲ့နီပေါ်အစိုးရကိုဦးဆောင်နေတာကြောင့်တရုတ်ဖက်ပူရင်းသွားမယ်အလားလာကအိန္ဒိယနိုင်ငံရဲ့အဓိကစိုးရင်ချက်ပါဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာနီပေါ်နိုင်ငံကိုနယ်စပ်ချင်းထိတွေ့တဲ့နေရာ၃ခုနဲ့ဝန်းရံထားတယ်လို့ရေနံနဲ့တခြားကုန်ပစ္စည်းတွေကိုတင်ပို့နေတာလည်းဖြစ်ပါတယ်
ထောင်ဒဏ်အပြစ်ပေးခံရတဲ့ဘရာဇီးသမ္မတဟောင်းလူးဝစ်အင်ဂါစီယိုလူလာဒီဆီလ်ဗာကစနေနေ့မှာအာဏာပိုင်တွေစီလာပြီးတော့အဖမ်းခံလိုက်ပါတယ်သူ့ကိုလာဖမ်းတဲ့ရဲတို့နဲ့ထိတ်တဲရင်ဆိုင်တွေ့မှုဖြစ်ပြီးနောက်တည့်မှာပဲအခုလိုလာရောက်အဖမ်းခံလိုက်တာပါသူလာရောက်တင်းရှောင်နေတဲ့တမ်မနီအလုတ်ယုံထဲကနေလုံချုံရင်အများပြချံပြီးတော့မစ္စတာဒယ်ဆီဗာထွက်ခွာသွားခဲ့တာပါအစောပိုင်းတုန်းကတော့အလုတ်ယုံထဲကနေထွက်မသွားနိုင်အောင်သူ့ကိုထောက်ခံသူတို့ကတားမြစ်ဖို့ကြိုးစားခဲ့ပါသေးတယ်ဒီနောက်မှာတော့မစ္စတာဒယ်ဆီဗာကိုရဲကားတစ်စင်းနဲ့ဆောက်ပေါလိုမြို့ရဲစခန်းတစ်ခုစီခေါ်သွားပါတယ်မကြာခင်မှာတော့ဘရာဇီးနိုင်ငံရဲ့အကျင့်ပြတ်ချစားမှုစုံစမ်းစစ်ဆေးရေးရုံးအခြေစိုက်ရာကျူရီတီပါမျိုးကိုလေရင်နဲ့ပို့ဆောင်ကြမှာဖြစ်ပါတယ်။ကြာရာပြင်းနေ့ကဖန်ဝရန်ထုတ်ပြန်လိုက်ပြီးပထမဆုံးပြောတဲ့မိန့်ခွန်းမှာတော့သူ့မှာအပြစ်မရှိကြောင်းနဲ့လာမယ့်အောက်တိုဘာသမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခြင်းမရှိအောင်ပြင်မှတ်ထားလှုံ့ဆော်ချက်သားဖြစ်တယ်လို့သမရဟောင်းကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။အကျင့်ပြတ်ချစားမှုဆွဲချက်နဲ့တမရဟောင်းဒယ်ဆီဗာကိုပြီးခဲ့တဲ့တောက်ကြနေ့ကစပြီးတော့ဆယ်နှစ်နှစ်ပြည်တန်ချထားတာပါ။ဒါပေမဲ့လည်းမစ္စတာဒယ်ဆီဗာကလွန်ခဲ့တဲ့နှစ်ပေါင်းများစွာကအလုတ်သမားကောင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ပြီးတဲ့ဆောက်ပေါလိုမျိုးကစတီးအလုတ်သမားသမဂအဆောက်အုံကိုတွားရောက်ခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့ကငှားရမ်းခဲ့တဲ့ Cambridge Analytica နိုင်ငံရေးအကြံပေးအဖွဲ့က Facebook ကနေပို့ကိုရေးအချက်အလက်တွေရယူတာမှပါသွားနိုင်ခြင်းရှိတဲ့အသုံးပြုသူတွေကိုတင်လာနေကစပြီး Facebook ကအသိပေးအကြောင်းကြားတော့မှာဖြစ်ပါတယ် Facebook ကိုအသုံးပြုသူတန်ပေါင်း 2200 လောက်အနေနဲ့တော့သူတို့ရဲ့ Facebook မှာ Protecting Your Information ကိုယ့်ရဲ့အချက်အလက်ကိုကာကွယ်ခြင်းဆိုတဲ့အကြောင်းကြားချက်ကိုရကြမှာပါအဲ့ဒီအကြောင်းကြားချက်မှာသူတို့အသုံးပြုနေတဲ့ Facebook App တွေနဲ့ အဲ့ဒီ app တွေကိုကိုယ့်ရဲ့ဘယ်လိုအချက်လက်တွေပေးထားတယ်လဲဆိုတာသိရမယ် link တစ်ခုပါလာပါမယ် Facebook ရဲ့လုပ်ငန်းစီမံခန့်ခွဲရေးဆိုင်ရာအရာရှိချုပ် COO Sharai Sandberg က American NBC ရုပ်သံသတင်းဌာနရဲ့ Today Show အစီအစဉ်နဲ့မြန်မြန်ကန်မှလူတွေရဲ့အချက်လက်တွေကိုကာကွယ်ဖို့လုံလောက်တဲ့လှုပ်ဆောင်မှုမရှိခဲ့ဘူးဆိုတာကျွန်တော်တို့သိပါတယ်အဲ့ဒီအတွက်ကျွန်မတကယ်ကိုပဲစိတ်မကောင်းဖြစ်ရပါတယ် Mark လည်းတကယ်ပဲစိတ်မကောင်းဖြစ်ရပါတယ်လို့ Facebook ကိုပူးတွဲတည်ထောင်သူနဲ့ CEO Mark Zuckerberg ကိုရည်ညွှန်းပြီးပြောသွားပါတယ်အခုလိုလှုပ်ဆောင်မဲ့အစီအစဉ်အပြင် Cambridge Analytica Company C အချက်လက်တွေရောက်သွားတဲ့အသုံးပြုသူ88တန်းအနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ပြောထားတဲ့စာကိုလက်ခံရရှိပါလိမ့်မယ် Cambridge Analytica Company ကတော့အသုံးပြုသူတန်း30ရဲ့အချက်လက်တွေကိုပဲသူတို့ရခဲ့တယ်လို့ပြောပါတယ်
စနေနေ့ကပရီးမီးယားလိဂ်ပွဲစဉ်တွေမှာချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုတော့တဲ့မန်စီးတီအသင်းဟာဒုတိယနေရာကမန်ချက်အသင်းကိုအရေးနိုင်ပြီးတော့ချန်ပီယံဖြစ်ဖို့နှောင့်နှေးသွားပါတယ်။မန်စီးတီအိမ်ကွေးမှာကစားခဲ့တဲ့အဲ့ဒီပွဲပထမပိုင်းမှာချန်ပီယံလောင်းအင်ရှင်အသင်းကငကိုသွင်းထားတာကြောင့်ချန်ပီယံဖလားကိုစုပ်ကိုင်ဖို့မိနစ်50နီးပါးပဲလိုတော့တဲ့အခြေအနေထိရောက်ခဲ့ပါတယ်။ဒါပေမဲ့လည်းဒုတိယပိုင်းမှာတော့မန်ချက်အသင်းကပေါ့ဘာကငကိုဆက်တိုက်တွင်းပြီးတော့စမောလင်းက69မိနစ်မှာအနိုင်ကိုသွင်းယူသွားတာကြောင့်ပွဲအပြေးရလာ3-2နဲ့မန်စီးတီအသင်းအရေးနိုင်သွားခဲ့ပါတယ်။မန်စီးတီအသင်းဟာအမတ်ပေးစရာမှာဒုတိယနေရာကမန်ချက်အသင်းကိုအခုဆိုရင်73မှတ်အသားနဲ့ဦးဆောင်နေဆဲဖြစ်ပြီး79မှတ်အကွာနဲ့စတုတ်ထားလိုက်နေတဲ့စပါအသင်းနဲ့နောက်တစ်ပတ်စနေဧပြီလ14ရက်နေ့မှာကန်ကြမှာဖြစ်ပါတယ်။တခြားပွဲတွေမှာတော့ Everton နဲ့ Liverpool ကဂိုးမရှိသေးရေ၊ West Brom နဲ့ Swansea City ကတဂိုးစီသေးရေ၊ Brighton နဲ့Huddersfield ကတဂိုးစီသေးရေ၊ Bournemouth နဲ့ Crystal Palace တို့ကငကိုးစီသေးရေကြပါတယ်။နောက်ထပ်အနိုင်ပွဲတွေအဖြစ်စပါးကစတိုက်စီတီကိုငကိုးတကို Brandley ကဝက်ဖို့ကိုငကိုးတကိုနယူကာဆယ်ကလက်စတာစီတီကိုငကိုးတကိုနဲ့အတီးတီအနိုင်ရသွားကြပါတယ်ဒီကနေ့တင်းငွေတွေနဲ့မှာတော့ Arsenal နဲ့ Southampton Chelsea နဲ့ West Ham တို့ကန်ကြာမှာဖြစ်ပါတယ်ရှင
်ပြပြလာရှိရတဲ့နင်းငွေနေမြန်ခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေနတ်လောင်တို့ပြောပြပေးသွားတာပါရှင်ဒီအစီအတန်လွင့်စီစဉ်တွေကို VO Internet ဆာမျက်နှာ bamis.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်အခုပထမဆုံးကမ္ဘာကျန်းမာရေးအဖွဲ့290ပြည့်ချိန်မှာဘာတွေပြီးမြောက်အောင်ဆွမ်းဆောင်နိုင်ခဲ့သလဲဘာတွေဆက်လုပ်ဖို့ရှိသေးသလဲဆိုတာကြည့်ကြရအောင်ပါအပြည်လာ9ရက်နေဟာကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းရဲ့290မြောက်နှစ်ပတ်လည်နေ့ဖြစ်သလိုကမ္ဘာ့ကျန်းမာရေးနေ့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့290အတွင်းကျန်းမာရေးနဲ့ပတ်သက်လို့ပဲရာတွေကိုပြီးမြောက်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့ဆိုတာနဲ့ဘာတွေဆက်လုပ်ဖို့ကြံသေးတယ်လဲဆိုတာ VOA သတင်းတောက် Carol Pearson ရဲ့သတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြမှာပါရှင်။
လွန်ခဲ့တဲ့နှစ်ပေါင်း90ကျော်အတွင်းကမ္ဘာလူ့ရေအတော်များများသိကြစေခဲ့တဲ့ကြောက်ကြီးယောဂါတွေပပျောက်သွားအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဦးဆောင်ပြီးတော့စူးစမ်းလုပ်ကိုင်ခဲ့ပါတယ်။အဲ့ဒီကာလကစပြီးပိုလီယိုလို့ခေါ်တဲ့အယိုပြော့ယောဂါကင်းစင်သွားအောင်လဲမိဖက်အဖွဲ့အစည်းတွေနဲ့အတူကြိုးပမ်းလာကြတာပါပိုလီယိုယောဂါကင်းစင်ရေးအဖွဲ့ခေါင်းဆောင်ဟောင်းပီတာခရော်လီကပိုလီယိုယောဂါလုံးဝကင်းစင်ဖို့နှိကလာပြီလို့ကုလသမဂ္ဂကလေးသင်ငယ်များရမငွေအဖွဲ့ UNICEF မှာပြောဆိုပါတယ
် We're almost there this close 99.9%
ပိုလီယိုကင်းစင်တဲ့ကာလကိုရောက်တော့မှာပါကမ္ဘာပေါ်ကနေပိုလီယိုယောဂါ 99.9% ခန့်ကင်းစင်သွားပါပြီ
အဲ့ဒီကြေညာချက်ကို2014ခုနှစ်မှာခရော်လီပြောဆိုခဲ့တာပါအဲ့ဒီအချိန်ကစပြီးပဋိပက္ခတွေနဲ့အခက်အခဲတွေကြာကပဲပိုလီယိုလုံသားတွေမနေမနာဆက်လက်ကြိုးပမ်းလုပ်ကိုင်ခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းကလေးငယ်18ဦးပိုလီယိုဗိုင်းရပ်စ်ပိုးကူးစက်ခြင်းခံခဲ့ရပါတယ်ကလေးတူတယောက်မှပိုလီယိုရောဂါမဖြစ်တော့ဘူးဆိုတဲ့အချိန်ရောက်မှသာရောဂါကင်းစင်ပြီလို့ပြောဆိုနိုင်မှာပါဝက်သက်ရောဂါနဲ့တခြားဗိုင်းရပ်စ်ရောဂါပိုးတွေကူးစက်ခြင်းခံရတဲ့သူတွေအတွက်အသက်အန္တရာယ်ကာကွယ်နိုင်တဲ့ကာကွယ်ဆေးမရနိုင်ကြတာမျိုးလည်းရှိနေပါတယ်ဒါကြောင့် WHO ရဲ့ဒီနှစ်ဆောင်မုတ်ကလူတိုင်းအတွက်ကျန်းမာရေး Health for All ဖြစ်ပါတယ်။ WHO ရဲ့ဒေသန္တရရုံးအဖွဲ့ဖြစ်တဲ့ Washington DC က Pan American Health အဖွဲ့ရဲ့ညွှန်ကြားရေးမှူး James Fitzgerald ကလူတိုင်းအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်မယ့်အခြေအနေကိုအခုလိုသုံးသပ်ပါတယ
်။ Much of the world is talking about universal health coverage at the moment as one of the really global challenges.
ဘာပေါ်မှာလူတို့များအခုပြောဆိုနေတာကလူတိုင်းအတွက်ကျန်းမာရေးဆောင်ရှောက်မှုပေးဖို့ဖြစ်ပါတယ်။ဒါဟာတကမ္ဘာလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအစ်အမှန်တွေကတခုဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကလူ3ယောက်မှ2ယောက်နဲ့ကမ္ဘာလူရေတဝက်လောက်ကကျန်းမာရေးစောင့်ရှောက်မှုမရနိုင်ကြသေးပါဘူး။ James Fitzgerald ကပဲအခုလိုဆက်ပြောပါတယ်
။ Essentially the same barriers we see elsewhere. They're geographical, the lack of physical availability of healthcare institutions. They are what we call institutional.
ကျန်းမာရေးစောင့်ရှောက်မှုရဖို့အားစီတွေဖြစ်နေတာကတော့တခြားရက်တွေကအနေထားတိုင်းပါပဲ။ ပထဝီဝင်နေထားရကျမရေးဌာနတွေစေယုံစေခန်းတွေကိုလူကိုယ်တိုင်မသွားနိုင်တဲ့ကိစ္စပါဒါမှမဟုတ်လေကျမရေးစနစ်ပေါ့စောင့်ရတဲ့အချိန်ကြတာဆရာဝန်သူနာပြုမရှိတာစတဲ့ချက်တွေပါဝင်ပါတယ်နောက်ပြီးအစိုးရရဲ့ကျမရေးဆုံးရှုံးမှုစနစ်မှာသုံးဆွဲဖို့ဘဏ္ဍာငွေမရှိတဲ့အတွက်လူနာတွေကကိုယ့်အိမ်ထဲကပေးရတာမျိုးတွေလည်းပါတဲ့ပြင်ကျမရေးစနစ်အတွင်းမှာကိုပဲလူမှုရေးအရခွဲခြားဆက်ဆံနေကြတဲ့အကြောင်းရင်းတွေလည်းပါပါတယ်
ကျမရေးဆောင်ရှားမှုမှာရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့နိုင်ငံတွေအတော်များများရှိနေပါတယ်။ကျမရေးဆောင်ရှားမှုကိုပိုရကြမယ်ဆိုရင်လူတွေပိုကြမှာပြီးအကျိုးရှိတဲ့ဘဝတွေပိုရလာကြမှာဖြစ်တယ်လို့ယောဂါကပ်ဘေးတွေကိုလည်းရှောင်ရှားနိုင်လိမ့်မယ်လို့ WHO ကပြောပါတယ်။ဒါရင်မကကျမတဲ့လူတွေနေတဲ့အတိုင်းပြည်ဟာကြီးပွားတိုးတက်အောင်မြင်ဖို့အလားအလာပိုရှိတယ်လို့လည်း WHO ကပြောပါတယ်ရှင်
။ကမ္ဘာ့ကျမရေးအဖွဲ့ရဲ့290ပြည့်အထိမ်းအမှတ်သတင်းလွှာကိုနှမ်းလောင်ပြောပြပေးသွားတာပါရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။အဂရိလိုက်စားမှုတိုက်ဖျက်ရေးကိုဖြစ်မြအောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေတဲ့အကြောင်းဦးအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါလို့ရှင်။
အဂတိလိုက်စားမှုတိုက်ဖျက်ရေးမှာပြည်သူလူထုပါဝင်လာဖို့အတွက်ရုပ်ရှင်မှတ်တမ်းဇာတ်လမ်းတွေရိုက်ကူးပြီးအခြေခံပညာကျောင်းတွေမှာပြသမယ်လို့သိရပါတယ်။သမ္မတတဲ့ဦးဝင်းမြင့်ကလည်းအဂတိလိုက်စားမှုတိုက်ဖျက်ရေးကိုအရှိန်တိုးမြင့်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းစာရန်ဖတ်တာလည်းခေတ်စားပါတယ်။2017ကနေပြီးတော့အလုံယုံဆွေးနွေးပွဲမှာအဂတိလိုက်စားမှုအကြောင်းနဲ့ကုထုံးများဆိုတဲ့စာရန်ကိုစီးပွားရေးအကြံပေးဒေါက်တာဦးမြင့်ကတင်သွင်းပါတယ်။နနေ့ကြတော့2013ဩဂုတ်လမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီး15ဦးကော်မရှင်ကိုအဂတိလိုက်စားမှုတိုက်ဖျက်ဖို့တာဝန်ပေးပါတယ်။ဒါပေမဲ့တိုင်းစား4000ကျော်မှာကော်မရှင်က60%သာစုံစမ်းစစ်ဆေးနိုင်ပါတယ်။ NLD အစိုးရတက်လာပြီးနနေ့အကြာဗိုလ်ချုပ်ဟောင်းဦးအောင်ကြည်ခေါင်းဆောင်နဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဒစ်ကိုဖွဲ့စည်းပါတယ်။နလကြတော့ဇန်နဝါရီလမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဆွေးနွေးပွဲရန်ကုန်မှာကျင်းပပြီးစာရန်28ဆောင်ဖတ်ပြန်ပါတယ်ကော်မရှင်သစ်ဖွဲ့ပြီးနလအတွင်းတိုင်းစား1000နီးပါးရရှိခဲ့ပြီးနှစ်ဆောင်ကိုသာအရေးယူနိုင်အောင်သိရပါတယ
်အဂတိလိုက်စားမှုတိုက်ဖျက်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေပါတယ်အဂတိလိုက်စားမှုကျူးလွန်သူဟာဘူကျုံနဲ့ဘူကျုံဟောင်းတွေကအများစုဖြစ်ပေမဲ့သူတို့ကိုတိုင်ကြားသူမရှိရင်အရေးမယူနိုင်ပါဘူးစစ်ဘုခေါင်းဆောင်တဲ့ပြည်ထရေးဝန်ကြီးဌာနဟာအများဆုံးအတိုင်ခံရပေမဲ့ကော်မရှင်ကအရေးယူနိုင်စွမ်းမရှိတဲ့အတွက်အမှုတွေကိုပြည်ထရေးဌာနလက်ထဲပြန်လွှဲပေးရတယ်လို့ဆိုပါတယ်လက်စားမှုကိုတက်သည့်အထောက်အထားတွေနဲ့တိုင်ကြားပေမဲ့မအောင်မြင်တဲ့အတွက်အတိုင်ခံရသူအများရှိကပြဿနာလှုပ်လာတာမျိုးလဲရှိကြောင်းသိရပါတယ်အစိုးရဟောင်းတွေလက်ထက်ကဖြစ်ပွားခဲ့တဲ့အဂတိလိုက်စားမှုတွေကိုအရေးယူတာမှာအစိုးရသည့်ရဲ့ရင်ကြားစည်ရေးမှုကိုထိခိုက်နိုင်တယ်လို့မြင်ကြပါတယ
်။တန်းပြီမှာခေါင်ကမိုးမလုံတဲ့အခါတပီလုံးစီးပြက်ကမ်းပြက်အကျင့်ပြက်နေပုံကိုမြမစကပုံတွေမှာတွေ့နိုင်ပါတယ်။ဒေါက်တာဦးမြင့်ကလည်းခေါင်းဆောင်မှုအရေးကြီးပုံကို2017စာရမ်းမှာပေါ်ပြပါတယ်။ထိတ်ဆုံးကခေါင်းဆောင်ပိုင်းမှာရိုးသားဖြောင့်မတ်မှုစွမ်းရည်ရှိမှုဝိရိယရှိမှုစာရာတွေစံပြဖြစ်ဖို့လူတဲလို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးမှာအလွန်ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့လိုအပ်တဲ့အတွက်ခေါင်းဆောင်မှုခိုင်မာဖို့နဲ့နိုင်ငံရေးစိတ်ဓာတ်ပြင်းထန်ဖို့လူတဲလို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးကိုအများယုံကြည်လက်ခံလာအောင်အစိုးရကိုယ်တိုင်ကအလေးအနက်လှုပ်ပြဖို့လိုပါတယ်လူသိများတဲ့အကျင့်ပြက်မှုအချို့ကိုစစ်ဆေးအပြစ်ပေးပြီးငါးကြီးကြီးအချို့ကိုကြော်ပြဖို့လိုကြောင်းဒေါက်တာဦးမြင့်ရဲ့2017စာရမ်းမှာဖော်ပြထားပါတယ
်တရုတ်သမ္မတရှီကျင်းဖင်ဦးဆောင်ပြီးစခဲ့တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဟာအတော်လေးခရီးရောက်နေပုံရပါတယ်ဝန်ကြီးနဲ့ပြည်내အဆင့်မှာ58ဦးဌာနမှုအဆင့်မှာ3300ခရိုင်အဆင့်မှာ2000ကျော်မြို့နယ်အဆင့်မှာ8000နဲ့ပါတီကေတာ3000အပါဝင်အမှုရန်5000ကျော်ကိုဖမ်းဆီးစစ်ဆေးအပြစ်ပေးနိုင်ခဲ့ကြောင်းသိရပါတယ်အရေးယူခံရတဲ့အထဲမှာအမျိုးသားခေါင်းဆောင်5ဦးပါဝင်တာကိုကြည်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးဟာရှီကျင့်ဖင်ရဲ့နိုင်ငံရေးတိုက်ပွဲဖြစ်နေတယ်လို့မြင်ကြပါတယ်။အဂတိလိုက်စားမှုကိုဦးဆောင်တဲ့ပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်ဥက္ကဋ္ဌဝမ်ကြည်ရှမ်းမနစ်ကနှုတ်ထွက်သွားပါတယ်။နိုင်ငံရေးအဂတိကင်းစင်ပြီး तीसा शिबू गुदा त्यो तमरागा अधिका ठारे लो वंचिशंगा प्योवारे
त्यो कमीने पार्टी मा पार्टी वें तं कोजे निवासी रामु ओस्वा लामु नाइमु मुल केके बारे बहु सोया का उपरे प्योपी पॉलिसी चमताई यारु असिसे मा लाइना लाइमे लो ममियोले नाइमाबु दाजां सोया यंदिया तकुलो सीकान शीलाओं युएडे अगली लेसामु टेक्पे येगु लुजाई म्याने बारे यमाबी माले अगली लेसामु टेक्पे येगु सोया का लीने संयो निजाओं पीडुगा जोंची लाबु येची रे लो जानवाई लागा चिंपारे यंगों पाक रायल स्विनुवे मा प्योसु त्वाजा မြန်မာပြည်မှာအဂရိလိုက်စားမှုတိုက်ဖြတ်ရေးကိုကော်မရှင်ကတာဝန်ယူလုပ်ကင်ရပါတယ်။ကော်မရှင်ကလည်းပြတ်ထန်းထားတဲ့ဥပဒေအတိုင်းလုပ်ရတာမှုထိရောက်မှုမရှိမှန်းသိပါတယ်။အရာရှိကြီးတွေအရန်ချမ်းသာနေကြတာကိုကော်မရှင်ကသိပေမဲ့တိုင်းသူမရှိရင်အရေးမယူနိုင်ပါဘူး။ဒါကြောင့်အင်မတန်ချမ်းသာနေတဲ့ဝန်ကြီးနဲ့ဒုဝန်ကြီးဟောင်းတွေကိုအရေးယူတာမျိုးမရှိကြောင်းသိရပါတယ်။တရုတ်ကွန်မြူနတီပါတီက
ကေအမြမအရေးတုံတက်ချက်ကိုကြာသာပရိနိညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်အခုဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
Dreamba English American Sign Gantha ma mye mhaw nai ngai lok ka ma thong nong ni de Adam a thong chu ko tin pya pe ma mo patama u song
throw a curve ball
ko tin pya pe ma phit par de sa lung paung ga T H R O W throw ga pit da A ga de khu C U R V E curve ga kwe da kaot da B A L L ball ga ball lung phit pi su 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 nge dai yai de be ga ro kwe ni kaot ni de ball lung ko pit da phit par de ဒီသုံးက baseball ဆိုတဲ့ဘက်တန်နဲ့ tennis ball အွေဘောလုံးမှာအသေးစားကိုအဝေးကိုရောက်အောင်ရိုက်တဲ့အမေရိကန်မှာတိတ်ကိုနိုင်မဲ့ချီးတဲ့အာကစားနီးကနေဆင်းသက်လာတာဖြစ်ပါတယ်။ဘောလုံးပြတဲ့ pitcher ကပြစ်ပေးတဲ့ဘောလုံးကို batter ဒါမှမဟုတ် hitter ကအဝေးဆုံးရောက်အောင်ရိုက်နိုင်ဖို့ကြိုးစားရတာဖြစ်ပါတယ်။ဒါကြောင့်တစ်ဖက်ကပြစ်ပေးတဲ့ဘောလုံးလာမဲ့လမ်းကိုအာရုံစိုက်ရတာဖြစ်တဲ့အတွက်ကြောင့်လေပြစ်တဲ့သူကတဲ့တဲ့မပြစ်ပဲနီးအမျိုးမျိုးကိုအသုံးပြုပြီးလက်မှာကိုင်းပြီးကိုခန္ဓာအနေထားနဲ့အာယူပြီးပြစ်လိုက်တဲ့ဘောလုံးဟာလဲပြီးရောက်တဲ့အတွက်ရိုက်တဲ့သူအနေနဲ့လာလန်းကိုခံမရခက်စီတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတစ်ဖက်လူကိုအငိုက်မိစေတဲ့အံ့အားတင်စေတဲ့မမျှော်လင့်တဲ့လှုပ်ရက်ကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကဘေဂျင်းကိုမလာ23ရက်နေ့နဲ့28နေ့ကြာသုံးရကြကြိုတင်ကြညာခြင်းမရှိဘဲတွားရောက်ခဲ့တဲ့အတွက်ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အင်ဂျာမေလကုံတွေ့ဆုံမှုစီစဉ်ထားပေမဲ့လို့လေရဲ့အကန့်အသတ်မရှိသေးတဲ့အချိန်မှာကင်ဂျင်အင်ကသူမြောက်ကိုရီးယားခေါင်းဆောင်ဖြစ်လာပြီးတဲ့နောက်ပိုင်းပြပကိုပထမအဆုံးထွက်တဲ့ခီးစဉ်မှာပေကျင်းဖြစ်တဲ့အတွက်တရုတ်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးခိုင်မာကိုပြတ်တလိုက်ရာရောက်တာလည်းဖြစ်ပါတယ်ဒါကြောင့် Trump နဲ့ Kim တို့မတွေ့ဆုံမီတရုတ်ကဒီမမျှော်လင့်တဲ့အလဲပခီးစဉ်နဲ့အငိုက်မိသွားစီတယ်လို့ CNN ကရေးသားရမှာ China throws Trump a curveball ahead of his meeting with Kim လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gould ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary threw a curveball at work yesterday when she announced she's quitting.
မေရီကမနေ့ကအလုပ်မှာအလုံးကိုအငိုက်မိစေတဲ့ပြောကြားချက်ကတော့သူအလုပ်ထွက်တော့မယ်ဆိုတာပါပဲဒီသုံးနှစ်ပတ်သက်လို့ George Gould ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary threw a curveball at work yesterday when she announced she's quitting
ခုဆက်လက်တင်ပြပေးမှာကတော့
Trump card
ဖြစ်ပါတယ်စာလုံးပေါင်းက TRUM Trump က triumphant or victory ဆိုတဲ့အောင်မြင်မှုကိုဆိုလိုပြီးကတ်ကတော့ဖဲကြဖြစ်တဲ့အတွက်ကြောင့်အနိုင်ရစေတဲ့ဖဲကြလို့လုံးကောက်ဒေဗေရပါတယ်။ကျမတို့မြန်မာမှာတော့နိုင်ပွင့်ဖဲကြကိုဆိုလိုတာဖြစ်ပါတယ်။ဒီဖဲကစားနီးဟာ15ရာစုဥရောပကဆင်းသက်လာတာဖြစ်ပြီးဖဲကြတွေအနေနဲ့တစ်ခုခုကိုနိုင်ပွင့်ဖဲကြဖြစ်သတ်မှတ်ပြီး အဲ့ဒီဖဲချက်တက်လာတဲ့လူဟာဘယ်နေရာမှာမဆိုအဲ့ဒီဖဲချက်ကိုထည့်သုံးနိုင်တဲ့အတွက်ကြောင့်လေအနိုင်ရစီမဲ့ဖဲချက်ဖြစ်တာကိုဆိုလိုပါတယ်။ဒါကြောင့် idiom ဆိုတဲ့တော့ဘိုက်ဒီပဲကတော့ကျမတို့မြန်မာဘန်းစကားမှာဆိုရင်နိုင်ပေါက်ကိုကင်ထားနိုင်တာဖြစ်ပါတယ်။ဒီအုံကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အင်းရဲ့မကြာသည့်မိကဘီဂျင်းကိုသွားရောက်တဲ့ခီစင်ဟာထိမ့်သိမ့်ရခက်လာတဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့တရုတ်တွက်ကတန်တမာကြီးလောကမှာအသာစီးရစေတာဖြစ်ပြီးမြောက်ကိုရီးယားကိုနိုင်ပေါက်ကင်ထားလိုက်နိုင်တယ်ဆိုပြီးတော့ပြတ်သားလိုက်ရရောက်တဲ့အတွေ့အကြုံလေးအယ်ဂျာဇီးရာသတင်းစထာနာက China's Trump card on North Korea ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John played his Trump card so he got the contract
John ကသူ့နိုင်ပေါက်ကိုကင်ပြလိုက်တဲ့အတွက်ကြောင့် contract စာချုပ်ကိုသူရလိုက်တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John played his Trump card so he got the contract
ခုနောက်ဆုံးတင်ပြပေးမှာကတော့
Turn the screws on.
ဖြစ်ပါတယ်။ဆာလုံးပေါင်းက T-U-R-N, turn ကလှဲ့တာ T-H-E, the S-C-R-E-W-S, screws ကလက်သမားတွေသုံးတဲ့ဝက်ဥတွေဖြစ်ပြီး on ကအပေါ်မှာလို့လုံးောက်ဒေးပဲရတဲ့အတွက်ကြောင့်စကစုခုရဲ့တောက်ရိုက်ဒေးပဲကတော့ဝက်ဥတွေကိုလှဲ့တာတနည်းဝက်ဥတွေကိုချက်တာဖြစ်ပါတယ်။ idiom ဆိုတဲ့ white ဒေးပဲကလည်းရှင်းပါတယ်။ဆိုနေရတဲ့အခြေအနေတွေရင်ဆိုင်ရတဲ့ကြာပူပြီးဖိအားပေးခံရတာတခုခုနဲ့အကြက်ခိုင်းခံရတာဖြစ်ပါတယ်။တနည်းတော့အင်အားသုံးမှုချိန်ချောက်မှုအကြမ်းဖက်မှုစသဖြင့်တို့ကိုတုံးပြီးဖိအားပေးတာဖြစ်ပါတယ်။ဒီအုံကိုအထီးကျန်ပိုင်းပေးခံထားရတဲ့မြောက်ကိုရီးယားရဲ့အဓိကဝင်ငွေနဲ့စားသုံးကုန်တို့ကိုတရုတ်ကကူညီထောက်ပံ့နေတာဖြစ်တဲ့အတိုင်းအမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတွေမကျင်းပမီကုလသမဂ္ဂပိတ်ဆို့မှုဒီစိတ်တစ်ပိုင်းကြောင့်တရုတ်ကမြောက်ကိုရီးယားထံကနေဂုဏ်စည်းတွေဝယ်ယူတာမြောက်ကိုရီးယားကိုလည်းကူညီတာတွေမရှိတဲ့အတွက်ကြောင့်မြောက်ကိုရီးယားမှာအချက်တွေပြီးတရုတ်ကိုဥညွံ့ရတဲ့အခြေဆိုင်တဲ့အတွက်ကြောင့် The Telegraph သတင်းစာကြီးမှာ China turns the screws on North Korea by cutting its petrol supply report says အစီရင်ခံစာဆောင်ရတရုတ်ကမြောက်ကိုရီးယားကိုတက်စီရောင်းချနေတာတွေကိုဖြတ်တောက်လိုက်ပြီးဖိအားတိုးပေးနေတယ်လို့ဖော်ပြခဲ့တာဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The bank is turning the screws on Joe for his failure to make payments on his car loan
ကားအချိန်ယူထားတာနဲ့ပတ်သက်လို့မမပြန်ဆက်နိုင်လို့ Joe အပေါ်မှာဘဏ်ကအကြက်ကင်မှုတွေလှုပ်လာတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The bank is turning the screws on Joe for his failure to make payments on his car loan.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
throw a curveball, trump card, turn the screws on.
ဖြစ်ပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တော်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။ VOE သောတာရှင်တွေအနေနဲ့ကျမတို့ VOE ကိုစာရက်ကတစင်ဝေဖန်ကြံပြစာတွေပြဖို့လိုတယ်။နားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့တယ်ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလံစွန့်နေတဲ့အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်ကိုအောင်လွင်ဦးကစီစဉ်ထုတ်လွှင့်ပေးထားပါတယ်ရှင
်မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးတော့မှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအစိုးရတတနှစ်ပြည့်မင်းငွန်းပြောတဲ့အထက်မှာပြည်ပင်ပြည်ပစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရည်တည်နိုင်မှုအရေးကြီးတာကိုနားလည်အသိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရင်းနဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရနေတယ်ဆိုပြီးသူကပြောသွားပါတယ်ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေတယ်လဲဆက်ဆံရေးပြည်လည်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာအရေးအကဲကတ်ပုဂ္ဂိုလ်တို့ဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲမြွနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့ပြီးတော့အခုချိန်မှာတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေတို့ကပြည်နယ်ဆွေးနွေးဆောင်မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုက်မှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေးဝေးရာတုံးသက်ချက်ကိုကြားခြင်းပါတယ်ဆိုတော့ကျွန်တော်တို့ဒီချိန်တုန်းကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရတဲ့လက်ထက်မှာနိုင်ငံတကာပိတ်ဆို့တံခတ်အရေးယူတာရှိခဲ့တဲ့စစ်ဆေးရတွေကလည်းနိုင်ငံတကာကိုဂရုမစိုက်ဖက်နဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးပဲနဲ့ဒီအရသာအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တိုင်းပြည်ဖြစ်လာတယ်ဆိုတော့နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထင်များအရေးပါနေပြီလဲကိုအောင်သူငယ်ဟု
တ်ပါရဲ့အရေးပါပါခင်ဗျာကျော်သူသဖြင့်တော့ကျွန်တော်တို့လူမဖုံးပြူတဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အခုကြီးထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းငွေလိုကိစ္စမျိုးလဲစဉ်းစားပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်တို့နဲ့ဒီနိုင်ငံတကာမိသားစုကဟိုစင်ပြီးတော့ကျွန်တော်တို့အပြည့်နယ်မှာပိုကောင်းတဲ့အနေထားရှိပါတယ်ဆိုတော့တလုံးကတော့ဒေါအောင်ဆန်းစုကြည်ရတယ်ဟိုမိကွန်းကမှပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖွံ့ဖြိုးရေးဟိုမူဝါဒပေါ့နော်ဒါဟိုကျင်းလာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတော့ဒါကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးရဆိုတာမျိုးသူပြောသွားဥတာရှိပါတယ်
โอเคเสียอุเทศสวยะตบอดาครับเนี่ยอกุเฉยมาที่မြန်မာနိုင်ငံအတွက်နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမှုဟာဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျာ
နိုင်ငံတကာနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအချိန်တိုင်းအရေးကြီးပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြင်းပြမှုတုတ်တဲ့လာတဲ့နိုင်ငံတကာဆက်ဆံရေးရေလို့ဖြစ်လာတဲ့ကာလကလေးကနှစ်ပေါင်းကြာပြီပေါ့အဲ့ဒီတွေကနိုင်ငံတိုင်းနဲ့နိုင်ငံတိုင်းဟာနိုင်ငံတကာမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်။နိုင်ငံကလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါကအပြန်လာမှာတာဝန်ရှိတယ်လို့ဟလာခန်းစားကုန်းလို့ပြောမယ့်ဟာတွေလည်းခုနကိုအောင်သူငယ်ဆွေးနွေးစီပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံကမှာကောင်းအောင်ကြိုးစားဖို့တာဝန်ရှိတယ်။အရေးလည်းအမှန်တမ်းမှကြီးပါတယ်။ကျွန်တော်တို့ဟိုနိုင်ငံဒီကနေ့ကာလမှာခဏပြောသလိုပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အထက်မှာကျလာတယ်ဆိုတော့ပြောရင်ဟိုမှန်တယ်ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့တော့တဲလို့တော့အောင်ဆန်းစုကြည်ထောက်ပြတဲ့အချက်ကမှန်ပါတယ်ကျွန်တော်လုံးချက်ကြီးအများကြီးရှိပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖို့ထိဖြစ်စရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စကတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂလို့ဒီနိုင်ငံတကာအဖွဲ့အစည်းတွေအနောက်နိုင်ငံတွေနဲ့လည်းတိတ်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်ထဲမှာပဲဒီကျွန်တော်တို့ပြည်တွင်းမှာဒီအချုပ်ချပိုင်နိုင်ငံဖြစ်တဲ့ပြည်ပဆွတ်ဖက်ဆရာမလို့ဆိုတဲ့အမျိုးသားရေးမာနပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူငယ်ကိုကျွန်တော်ဟိုမေးချင်တာဒီတော့အဓိကဦးဆောင်နေတဲ့ဒေါ်ဆန်းစုကြည်ပြောတယ်လို့ပေါ့လေကမ္ဘာအတိုင်းဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရည်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေကြားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျဟု
တ်အဲ့ဒါတော့ခက်တယ်ခင်ဗျအဲ့တော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းရာရုံးခင်ရအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်ကြည့်မခံနိုင်တဲ့ကိစ္စမျိုးလို့ဖြစ်နေတယ်အဲ့တော့အထူးသဖြင့်တော့ဒီနိုင်ငံတကာဘက်ကကြတော့ဆွတ်ဆွဲတာကဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်ကျွံနေရှိသွားတယ်ပေါ့နော်အထူးသဖြင့်လူခွေချူဖောက်မှုတွေရှိတယ်ဆွတ်ဆွဲပါတယ် အဲ့တော့နိုင်ငံတကာဘက်ကကြတော့အထူးသဖြင့်ကုလသမဂ္ဂကဒီ fact finding mission လို့ခေါ်တဲ့ဒီအချက်လက်စုံစမ်းလေးလာရေးကော်မရှင်တောင်းဆိုတာတွေလည်းရှိပါတယ်ဆိုတော့အဲ့ဒါအပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့စီကတော့ဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တပ်မတော်ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတဲ့ဟာမျိုးတွေပြောလာတာတွေရှိပါတယ်။ဟောနိုင်ငံတကာပြန်ဆိုးမှုခုံရုံးတင်ဖို့ပေါ့နော်။ဒါတွေပြောလာတာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ကုဘာသာကိုကာကွယ်စောင့်ရှောက်နိုင်ရင်းမရှိတဲ့သူတွေကိုဒီလိုမျိုးဝေရောစောက်ရှောက်ရတော့မယ်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိတယ်ဆိုတော့နောက်ကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုဒဏ်ခတ်ပိတ်ဆို့မှုတွေပြန်လုပ်လာမယ်ဆိုတော့ဖိချောက်မှုတွေလည်းရှိနေတော့အခုချိန်ကတော့ပို့ပြီးတော့အရေးပါလာတယ်လို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါဆရာဦးတက်ဆွေသဘောထားခင်ဗျဒီနိုင်ငံတကာသဘောထားအမြင်တွေကိုအလေးပေးစောင့်ဖို့လည်းလိုတယ်ဆိုတာကိုဒီအစိုးရတွင်မှာပြည်ပြည်ဝဝလက်ခံထားတဲ့အနေအထားရှိရလားဆရာ
အာအစိုးရဘိုင်းဆိုတော့တော်တော်ခက်တယ်ခင်ဗျကျွန်တော်နိုင်ငံတကူပါအစိုးရရှိတယ်အဲ့ဒါလွတ်တော်ရှိတယ်နောက်တစ်ချိန်ထဲမှာဒီဖွဲ့စည်းပုံအရတာဝန်ယူထားတဲ့တပ်မတော်ဆိုလို့ဟို၃ပိုင်းလို့ရှိနေတော့ကဒီ၃ပိုင်းလုံးကိုကျွန်တော်တို့ပြောရမယ်ပြောမှ၃ပိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအပြင်ကလူဟိုပြောရတာတော့တော်တော်ခက်တယ်ဟိုအမနာနာပြောတော့ရှိနေလို့သားလေးဟင်ပုံရိပ်ကျွန်တော်တို့ကြာဆင်းနေတာဖြစ်ပါတယ်အဲ့ဒါနိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်တော်များများရှိတာပေါ့ဒီနိုင်ငံရဲ့အရေးတွေလုံနိုင်ငံနဲ့ဆိုမှတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပရမတ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်2ကတော့လူ့အခွင့်အရေးကိစ္စနဲ့နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီး3ချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်အဲဒါလူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ပြစ်တင်ပြစ်ဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီအဲ့တော့ဒါကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကကျွန်တော်ပြောတဲ့တာဝန်ရှိတဲ့အစိပ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာတော့အမှန်တမဟိုအားနေနေတယ်လုံရကောင်းမှမသိတာရောလုံချင်သိမရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်တရားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဆွေးနွေးပြရကျေးဇူးအောင်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာအခုရောက်နေပါတယ်သူတို့လည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကတော့ဒီကိုတင်ထေးဝင်းမှာပြည်မျိုးอ่ะဖြစ်ပါတယ်ကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့နိုင်ငံကလေတော်ဆက်ဆက်လက်ရှိမှာအနောက်နိုင်ငံတွေနဲ့ကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကြားမှာဂျာညံ့နေတဲ့အဖြစ်အပျက်တခုဗျာကျွန်တော်ပြောရတာဂျာညံ့တဲ့နေရာမှာလည်းအနောက်နိုင်ငံတွေရာလည်းရင်းနှီးမျိုးနိုင်ငံတွေတစ်ဖက်ကဒီရောက်ကလည်းရင်းနှီးမြှုပ်နှံပြီးသားစီကပမာဏလည်းတော်တော်များနေတယ်။အဲ့ဒီမှာဒီရောက်နိုင်ငံရင်းနှီးမြှုပ်နှံမှုပမာဏကြီးရလည်းပဲသူတို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်။အဲ့တော့အဲ့ဒီနှစ်ခုကြားမှာဒီနိုင်ငံညက်နေတာကိုချောင်းပြီးတော့ကျွန်တော်တို့ထွက်နိုင်တဲ့နည်းလမ်းကိုရှာနိုင်တဲ့အတွေ့အကြုံပညာရှင်အစိုးရထဲမှာလည်းလိုတယ်ပေါ့နော်။အဲ့တော့လက်ရှိအစိုးရထဲမှာလည်းနောက်ကျော့ကဒါနဲ့တို့မှာလည်းအစိုးရသေးတယ်ဆိုတာဘာလို့လဲဆိုတော့တော်စားသူကြီးပြောခဲ့တဲ့စကားရှိတယ်ရွေးကောက်ပွဲအကျိုးစီးရုံးရေးကာလမှာသမင်းအိုးရဲဟိုအိုးဒီကဲကိုသမဲသိုးတွေထည့်လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုဖြစ်နေတာအိုးဒီကဲမှာသမဲသိုးတွေလည်းပါတော့ပါလို့ဒီလိုတွေဖြစ်နေတာဖြစ်နေပြီဒါတွေပြန်ပြီးအစိုးရကတုံ့ပြန်ဖို့တော့လုံးနေပြီလို့ထင်တယ်လေ
โอเคကိုတင်သေးဝင်ကျေးဇူးပါဆိုတော့ဟိုဒါနဲ့ဆက်ဆက်ပြီးကိုအောင်သူငင်းကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်ဒီမြန်မာစိုးရအနေနဲ့ကတော့ကျွန်တော်အခုဟိုနိုင်ငံတကာနဲ့ဆက်ဆံရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံခြားရေးမူဝါဒအကြောင်းကိုလည်းထည့်ပြောဖို့လိုပါလိမ့်မယ်ဆိုတော့ဒီနိုင်ငံခြားမူဝါဒရေးရမှာတော့ကျွန်တော်ဒီအခုစိုးရလည်းပဲအရင်လိုပဲဒီဘက်မလိုက်ပဲတက်ကြွတဲ့မူဝါဒကိုကျင့်သုံးဖို့ဆိုပြီးသူတို့ပြောထားပြီးသားလည်းရှိပါတယ်ဆိုတော့လက်တလောအခြေအနေမှာဟောဒီနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့ဟိုအရင်စိုးရဆက်ဆက်လက်ထက်နဲ့စာလို့ရှိရင်အခုဒီဟိုမူဝါဒကျင့်သုံးမှုတွေကဟိုထူးထူးခြားခြားတိတိကျကျပါပေါ်လေဆက်ဆံရေးကောင်းလာနိုင်တဲ့ဟိုချင်းကပ်မှုမျိုးတွေမြင်ရောမြင်ရလားကိုအောင်သူငယ
်ဆိုအခုချိန်ကြီးတော့ဟိုကျွန်တော်တို့ကဟိုဖိအားပေးခံရတဲ့အနေအထားဆိုတော့ပြန်ကောင်းလာအောင်ကြိုးစားရတဲ့ဆိုတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီလိုအနေအထားကကြာဟိုပို့ပြီးတော့ကောင်းလာတယ်လို့ပြောတော့တော်ခက်တာပေါ့အထူးသဖြင့်တော့နိုင်ငံတကာဘက်ကဒီအခုရခိုင်ဒေသကိုသွားပြီးတော့ကိုတိုင်ကိုကြဝင်လေ့လာခြင်းနဲ့နောက်ကရင်ပြည်ပြည်တွေကိုလွတ်လပ်စွာသွားခွင့်ပေးဆိုတာမျိုးပေါ့နော်အဲ့လိုမျိုးတွေကအခုချိန်ကြီးကျွန်တော်တွေ့သလောက်ကအစိုးရကမသိနိုင်သလောက်ရှိပါတယ်။ဆိုတော့အဲ့တော့သူတို့ကိုယ်တိုင်ခေါ်ပြီးတော့စီစဉ်တဲ့ဟိုပြပွဲတွေတော့ရှိပါတယ်။နိုင်ငံတကာတန်တမာတွေခေါ်သွားတယ်ဟိုတလောကစစ်ပတ်မှုတွေခေါ်သွားတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးလိုက်ပြတာတွေရှိပေမဲ့လည်းနိုင်ငံတကာဘက်ကမကျေနပ်တဲ့အနေအထားမျိုးရှိသေးတယ်လို့ထင်ပါတယ်။ Now the Kuwa Jalo, the Doka Vele Piala Yibo, no? So the Kisa Male, Guchenjiga, Jalo, La, the Chu Shilawa, the Dime, Diala, Yitoga, I don't know any of the Lupio Yawa.
Okay. See, I would say the water alchemy, Nangasa same, Aguchinaro, Tiku, Sualeve, you know, Luvetro, Manange, Nanjaim, Wara, the Pemla, Penetra, and Wara, Chinton, Nidesro, Tiku, so, and Eriale, Sualula, Nanito Shibo, no? So, a year so in a solution, Tuluja team were out, Chinton Bio, Lonely, Nanjaim, Warimo, Tuluja Pi, who Mimira Shila, Tutamuja Panima.
Okay. Luya. ကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးပေါ်လစီကဒီပမလိုက်ပေါ့နော်တချို့ရတယ်ဆိုတာဘုရားယဉ်နေဝင်လက်ထက်တွေကဒီမူဝါဒကျင့်သုံးတာပါပဲအဲတခြားနောက်ထပ်တက်တက်ဘုရားမူကြီးတွေလက်ထက်ရောသမ္မတဦးသိန်းစိန်လက်ထက်ရောအခုလက်ထက်ရောအတူတူကျင့်သုံးကြတယ်ဒါပေမဲ့ဟိုတိတိတိုင်အခုမှဘာလို့ဖြစ်တယ်လဲအဲဘာလို့ပို့ဆိုးတယ်လဲပေါ့နော်ပုံရိပ်ကိစ္စမှာကျွန်တော်မြင်တာတို့ဗျာအဲ နိုင်ငံရေးကိစ္စမှာအရင်စစ်အစိုးရတွေလက်ထက်ကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ဟိုနေရာရလာတဲ့အချိန်မှာတော်တော်လေးဟိုအလားလာကောင်းပြီလို့ကျွန်တော်တို့မျှော်လင့်ထားခဲ့ကြတာအမှန်ပါပဲဒါပေမဲ့အခုလို့ဖြစ်တာဘာကြောင့်လဲဆိုတော့ကျွန်တော်သုံးသပ်ကြည့်တာကတလို့ဗျလုံနိုင်စွာရှိတဲ့အစိုးရဒေတိုင်းမှာ အဲ့တက်နေတဲ့အစိုးရကိုတက်လာတဲ့အစိုးရကိုအားနည်းချက်တွေထောက်ပြပြီးတော့နောက်ရုပ်ောက်ဘွဲ့အတွက်ဟိုမဲပြင်းတဲ့ဟိုအစိုးရမဟုတ်တဲ့အရာစုတွေကလည်းရှိတယ်ခင်ဗျအဲ့ဒါကဟိုတမင်တကာလောက်တာပေါ့နော်အကြောင်းကအကြောင်းမလှလို့ဖြစ်လာတဲ့နိုင်ငံနိုင်ငံရဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေလည်းပဲရှိလာရှိနိုင်တယ်ဒီနှစ်ခုကြောင့်ဒီခုအစိုးရလက်ထက်မှာပုံရိပ်ကျဆင်းသာလာလို့ကျွန်တော်က ောင်လုပ်ဖို့မှာသူ့ဆိုရတခုတည်းမဟုတ်ဖက်နဲ့သက်ဆိုင်ရာအလုံးကဝိုင်းလုံးကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြရတာဖြစ်တော့ဟိုသက်ဆိုင်သူတွေနားလဲကြရင်တော့ကျွန်တော်တို့ပုံရိပ်ဟိုပြန်ကောင်းလာနိုင်မှာပေါ့ခင်ဗျ
okay ဆရာဆိုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းလေးလိုင်းမှာရှိနေပါတယ်ဆိုတော့အရင်ဆုံးကတော့ရန်ကုန်မြို့ကကိုမင်းမင်းဖြစ်ပါတယ်ကိုမင်းမင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
သူတို့ကဟိုတကြီးပြောထားတဲ့အနေထားကတော့သူကတော့ဒါအင်တာနက်ပေါ့နော်ဒီပြည်တွင်းကိစ္စကိုအဓိကဒါသူကမန်တိုင်းကြည့်ပြီးတော့ပြောထားတယ်ဒီကျွန်တော်နားလည်တာပေါ့နော်ဆိုတော့သူကကျွန်တော်တို့နိုင်ငံကသူတို့ကပြောလို့ဒီသူကခေါင်းငွေကပေါ့နိုင်ငံကလည်းဆက်ဆက်တယ်ကျွန်တော်အင်တာနက်ပါအစ်စာနေပါပြောရမှာပေါ့နော်အဲ့ဒါလေးကျွန်တော်ပြောရမယ်ဆိုတော့ကိုကကျွန်တော်တို့နိုင်ငံကဒီကလေကျန်တဲ့တရုတ်ဖြစ်နေတဲ့ပြဿနာဈာထဲမှာကျွန်တော်တို့နိုင်ငံကဈာညက်တူမျိုးတွေဖြစ်နေတယ်ဗျ။ဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးနိုင်ငံကပြစ်ပခတ်တွေကကျွန်တော်တို့နိုင်ငံငယ်လာပြီးအနေနဲ့ကြက်ခတ်။ကျွန်တော်တို့ကပြောမယ်ဆိုမိသားဟိုပါတော့ဗျာဟိုကျွန်းနဲ့ကောင်ခတ်တဲ့ကြားမိသားစုံတွေဖြစ်နေတာပေါ့။အဲ့ဒါကကျွန်တော်ဒီလိုမျိုးလေးကျွန်တော်မှတ်ချက်ပေးခြင်း။
Okay.
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ရဲ့ဒီလက်ရှိ international မှာပတ်သက်ပြီးကံမဲ့လုပ်တဲ့နေရာမှာကျွန်တော်တို့ဒီလက်ရှိဟိုကျွန်တော်ကနည်းနည်းဟိုပါဘောဟိုနည်းနည်းဟိုလွဲနေလားလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီတိကကြောက်ကိုလက်ရှိဟိုပါဘောအချင်းချင်းအောင်လို့မလုံနိုင်သေးနဲ့ဘယ်လောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အချင်းချင်းအောင်လုံလို့ကျွန်တော်အချင်းကြီးပဲလေညာ
ဟုတ်ကဲ့ဟိုကိုမင်းမင်းဆိုလို့ရင်တော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဟိုဆိုကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ဟိုနိုင်ငံတကာနဲ့လည်းပြည်လဲလိမ့်မယ်ဆိုတဲ့သဘောထားကိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်း
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်
ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါကျွန်တော်နောက်တူကိုလည်းဟုတ်ကဲ့ကျွန်တော်အလှည့်ပေးခြင်းလို့ပါကိုနေဦးလင်းဖြစ်ပါတယ်မလေးရှားနိုင်ငံပါကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗ
ျကျွန်တော်သဘောထားကတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲသဘောတူပါတယ်ဗျညာနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့ညာနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးသပ်မှုပုံမှာမျိုးကြည့်ရလို့ပဲကျွန်တော်တမ်းပါပါလေကြာဥပမာလေးတစ်ခုကိုကျွန်တော်တစ်ခုတစ်ခုလောက်ပြောပြရပါမယ်အဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Fay ဆိုတဲ့ပြဿနာဖြစ်တယ် Michael Fay ကဘာလဲဆိုတော့ရှင်းပြောရက်ထားတဲ့ကားတွေကိုစပရေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံသားပါအဲ့တော့သူ့ပြင်မှုချင်းရှားတဲ့အတွက်စင်ကာပူနိုင်ငံမှာသူ့ကိုကြိမ်လေးချက်နဲ့ထောင်3လ6လချတယ်ပေါ့ဗျာအကြမ်းမြင့်ပေါ့အဲ့ဒီဥသာလူအခွင့်ရေးရှုတော်ရပြောပြီးတော့ဒါဟာမချစ်ထိုက်ဘူးဆိုပြီးအမေရိကန်ကတောင်းဆိုပါတယ်ဗျာအဲ့တော့စင်ကာပူကဂိုကျောက်တောင်ကတင်းတင်းကျပ်ပဲရပ်တည်ပါလေကြာရပ်တည်တဲ့အခါနောက်ဆုံးကြတော့ဗျာညှိတယ်ပေါ့ညှိတဲ့အခါကျတော့ဟိုကလင်တန်ကညှိတဲ့အခါကျတော့ကြိမ်ငှက်ချက်ရှော့ပေးလိုက်တယ်ပေါ့ဆိုလိုတဲ့သဘောက
ဟုတ်ကဲ့ကျေးဇူးပါဒီမှာတော့တော်တော်ရှင်းတရားကလည်းဒီမှာစာရေးတာရှိတာဒီဇော်ကိုဆိုတဲ့အကောင့်ပါရှင်မှာသူကတော့အထူးချက်ပြီးကမ္ဘာနဲ့ဆက်ပြတ်နေတာတဲ့မြန်မာပြည်အနေနဲ့တရားပြီးတော့မယ်ဘာမှလည်းမဖြစ်ဘူးတဲ့ဘာကူညီမှမပေးပဲကိုယ်လာကြက်မဲ့ကိစ္စတွေကိုလက်ခံစရာမလိုဘူးဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တို့တစ်ခုရှိတာပါမိုင်းမှာစစ်စိုးရဲ့လက်ထက်မှာနှစ်ပေါင်းများစ
လို့ဆိုတဲ့အမြင်မျိုးတွေကလူလူကြားထဲမှာလည်းရှိနေတာဆိုတော့ဒီလူလူကြားမှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့နားလည်လက်ခံမှုအပေါ်မှာဆရာအမြင်ဘယ်လိုရှိပါလဲခင်ဗျာဘလို့တုံးတက်လို့လ
ဲအမှန်ပဲဗျာဒါမကောင်းစွာပဲကျွန်တော်တို့တော်တော်များများရခိုင်နှုန်းတော့ကျွန်တော်မသိဘူးအဲ့ဒါလို့မြင်နေရတယ်ဒါကဟိုတပတ်စွန်းရောက်အမျိုးသားရေးဝါဒကိုတင်လာတဲ့နောက်မှာဖြစ်လာတာလို့ကျွန်တော်ကမြင်နေဒါကတော့မဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်နိုင်ငံတကာလို့ပြောတဲ့အခါမှာတချို့ကခုနဆွံ့ရတဲ့အချိန်မှာပါတယ်အမေရိကန်တို့တရုတ်တို့နော်အာတကယ်တမ်းကျတော့တာဝန်သိတဲ့အစိုးရလူလေးစားတဲ့အစိုးရဆိုတာကိုပညာပိုင်းဆိုင်ရာလေ့လာမှုတွေလုပ်တဲ့အခါမှာအဲနာမည်ကောင်းရတဲ့ရှင်နဲ့မှာကဘာမှာဟိုအင်အားရရောအရွယ်အစားရရောလူဦးရေရရောအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်ရုရှားအိန္ဒိယဘရာဇီးလ်အဲ့ဒီနိုင်ငံတွေကမပါဘူးခင်ဗျာသူကနာမည်ကောင်းမရပါဘူးနောက်ဒုတိယတစ်ချက်ကနိုင်ငံတကာလို့ပြောတဲ့အခါမှာကုလသမဂ္ဂပါကုလသမဂ္ဂအမြတ်မှအရေးကြီးပါတယ်ဘာသာတော်နိုင်ငံပေါင်း195နိုင်ငံလုံးထဲမှာပမာနိုင်ငံနဲ့ပါတာကိုအဲ့တော့ကုလသမဂ္ဂကနေပြီးတော့ဒီနိုင်ငံတကာပုံရိပ်မကောင်းလို့ ဟိုသူတို့ကနေအခြားကြောင်တွေအများကြီးတော့ရှိပေါ့နော်။ဟိုတန်ခတ်အရေးယူထားတာခုထိ73နိုင်ငံရှိတယ်။ကျွန်တော်နိုင်ငံမပါဘူးပေါ့နော်။အဲ့တော့ကျွန်တော်ပြောချင်တာကနိုင်ငံတကာဆိုတာကုလသမဂ္ဂရဲ့အင်အားကြီးတဲ့နိုင်ငံတွေရှိတယ်။အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကိုနဲ့ကလည်းနိုင်ငံကောင်းရတာမဟုတ်ဘူး။အဲ့တော့ကျွန်တော်တို့နိုင်ငံကလေးဟာအာကျိုးစားပြီးတော့နော်ကိုချော့ကိုရက်ပြီးတော့ကိုရဲ့နိုင်ငံကုန်ကိုတင်ဖို့ရာဆိုတာလေးလေးနက်နက်စဉ်းစားပြီးတော့ဟိုတနတ်စားဟိုမဲရုပ်ောက်ပွဲတစ်ခုအတွက်ရည်ရွယ်တဲ့အဲလုံဆောင်မှုတွေဗမာနိုင်ငံမှာဟိုနည်းလာမှသာလေပိုကောက်နိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဦးတင်ဆိုကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမှတ်ချက်ပေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်သူကတော့ဟိုဟိုယုံမလာရင်ယုံမချင်းသေးပေါ့လေသူကတော့အဲ့အကောင့်နာမည်နဲ့ရေးထားတဲ့တရားပေါ့သူကတော့ကျွန်တော်တို့ကတော့ပြည်ရင်းညင်းညင်းရဲ့လူလာတယ်တဲ့ပြည်ရင်းညင်းညင်းရဲ့ပြပတ်နဲ့ဆက်ဆက်မှုတွေပိုလွယ်ကူမလို့ထင်ပါတယ်အထူးသဖြင့်တန်းနာလက်နက်ကင်အဖွဲ့နေပါတယ်ဆိုတော့သူ့အောင်ပြောမယ်ဆိုရင်တော့သူကလည်းဟိုပြည်ရင်းကကိစ္စတွေကိုအရင်ဦးစားပေးဖြည့်ရှင်းပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးကောက်ကိုလုပ်ဖို့ဆိုတဲ့သဘောထားမျိုးလိုပဲကောက်ချက်ချလို့ရပါတယ်ဒီဒေါ်ဆက်စုကြည်မင်ငုံနဲ့မှဟိုပြောတော်တာတစ်ခုရှိပါတယ်သူကတော့သူ့စကားအတိုင်းပြောမယ်ဆိုရင်တော့ကမ္ဘာအတိုင်းအဝန်းမှာတာဝန်သိစွာရပ်တည်နိုင်ရန်အရေးကြီးကြောင်းကိုနားလည်အတိအမှတ်ပြုတဲ့အလျောက်ကိုယ်နိုင်ငံရဲ့အခြေအနေလိုအပ်ချက်တွေနဲ့ကန့်ညီစွာရှောက်လန်းရင်းနဲ့ပဲတဲ့နိုင်ငံတကာအတိုင်းအဝန်းရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဆိုရင်လည်းကိုယ်တိုင်းပြည်အခြေအနေနဲ့ချိန်ထိုးလုပ်ရမယ်ဆိုတဲ့ဟိုမူမျိုးလိုဟိုနားလည်လို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာစံပြည်ရင်းစံဆိုပြီးကွာချက်တွေရောရှိမလာနိုင်ဘူးလားကိုအောင်သူငယ်တကယ်လို့ရှိလာရင်ရောကျွန်တော်တို့ဘလို့ညှိနိုင်မယ့်နည်းတွေရှိမလဲ
ဟုတ်ကဲ့ဟိုဒီနေရာမှာတော့ကျွန်တော်၂ချက်လောက်ပြောချင်ပါခင်ဗျာအခုကတော့ကျွန်တော်တို့အမျိုးသားအခြေစိုးရလို့ခေါ်တာပါဗျာဆိုတော့ကိုယ့်ရဲ့နိုင်ငံရဲ့အခြေစိုးရကဘာလဲဆိုတော့ဒါကိုကျွန်တော်တို့ဖွင့်ဆိုဖို့လည်းလိုပါတယ်အဲ့ဒီပုံမှာအခြေပြုပြီးတော့ဟိုကျွန်တော်တို့ရဲ့ပန်တမာရေးကိုညွှန်ပြဖို့လည်းလိုပါတယ်ဆိုတော့တစ်ချက်ကကြတော့ဒီ NLD အစိုးရတက်တက်လာပြင်းပါပဲတော်ဆန်းစုကြည်ပြောမှုပါတယ်ဟို people diplomacy ပေါ့ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်နိုင်တဲ့ပန်တမာရေးလုပ်ငန်းပေါ့ဆိုတော့ဒါတွေကိုတိုးလှုပ်ကြမယ်လို့သတိပေးခဲ့ပါတယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီတန်တမာရေးပုံရိပ်ကောင်းအောင်ပေါ့ကျွန်တော်တို့ပြည်သူတွေဒါဆက်လုပ်နိုင်မလဲဒါကိုလည်းအစိုးရအနေနဲ့စဉ်းစားသင့်ပါတယ်လမ်းလမ်းထုတ်ပြတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်ဆွေရဲ့သဘောထားလည်းဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီတကယ်လို့ပေါ့လေအခုဆက်ဆက်ပြောသလိုပေါ့ပြည်ရင်းရဲ့ပြဿနာတွေကိုလည်းဖြေရှင်းဖို့ရှိရောတချို့ကိစ္စတွေမှာနိုင်ငံတကာလိုလားနေသလောက်ကျွန်တော်တို့နိုင်ငံတကာတောင်းဆိုနေသလောက်ဟိုစံနှုန်းတွေဥမာရခိုင်ကိစ္စဆိုလို့ရှိရင်လည်းနိုင်ငံတကာလိုလားနေတဲ့လူခွင့်ရေးစံလုံမျိုးနဲ့အပြည့်အဝမလုံနိုင်သေးဘူးဒီတဲ့အခြေအနေတွေရှိနေတယ်ဆိုတဲ့သဘောထားအမြင်မျိုးတွေပြည်ရင်းမှာလည်းရှိနေတယ်ဆိုတော့ပြည်ရင်းရဲ့စံနဲ့ပြည်ပနိုင်ငံတကာလိုလားနေတဲ့စံနေနဲ့ညှင်းထိန်းညှိပြီးတော့လုပ်ဖို့ဆိုရင်လုံနိုင်တာဘာတွေများရှိမလဲဆရာ
တော်တော့ကျွန်တော်တို့ခက်တယ်ခင်ဗျနိုင်ငံတကာစာနိုင်ငံတကာဂိုက်တန်နဲ့ကျွန်တော်တို့ပုံမှန်နိုင်ငံကိုတိုင်းတဲ့ခါမှာအမှားတိုက်တာတွေရှိပါတယ်ကျွန်တော်နိုင်ငံဟာဟိုတိတ်ပုံပြိုးတိုးတက်တဲ့နိုင်ငံနေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုလုံနိုင်တာကတော့သိကြပေါ့ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းစူးစမ်းနေကြတယ်လို့ကျွန်တော်မြင်တယ်အစိုးရကိုယ်တိုင်ကလည်းအခုဒေါ်အောင်ဆန်းစုကြည်ပြောသလိုပေါ့နော်အဲဟိုလမ်းညွှန်ချက်သဘောမျိုးဖြစ်တော့စူးစမ်းမယ်လို့ကျွန်တော်ဟိုယုံကြည်ရတယ်ဒီတော့ဝိုင်းပြီးစူးစမ်းရင်တော့ကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟိုစူးစမ်းမှုတွေကိုရိုးသသာအဲ့နိုင်ငံအကျိုးစုအဝကြည့်ပြီးစူးစမ်းမှုတွေပေါ်မှာအဲတကူရေးတပါတီတစ်ဖွဲ့တစုရဲ့အဲဟာလာလူလွားချက်တွေကိုနှိမ့်နိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့စူးစမ်းတဲ့အပိုင်းတွေဆက်စူးစမ်းအဖြစ်လို့ဖြစ်စီအပိုင်းတွေနည်းသွားရင်တော့ကျွန်တော်တို့ဟိုကောင်းနိုင်စရာချောင်းရှိပါတယ်
โอเคအခုကျွန်တော်အချိန်တစ်မိနစ်လောက်ကျန်သေးတော့ကိုအောင်သူငင်းကိုအချုပ်အနေနဲ့ဟိုမှတ်ချက်ပေးစေချင်ပါတယ်ဒေါအောင်ဆန်းစုကြည်စကားနဲ့ပြောမယ်ဆိုရင်ပေါ့လေကမ္ဘာအလယ်မှာတာဝန်သိတဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဆိုရင်အခုချိန်မှာအရေးကြီးဆုံးအနေနဲ့ကျွန်တော်တို့ဘာတွေလုပ်ဖို့လိုမလဲခင်ဗျာ
โอเคဟိုအခုကျတော့ဟိုဒီကမ္ဘာအလယ်မှာတာဝန်သိတဲ့နိုင်ငံဆိုတာကကိုယ်နိုင်ငံကိစ္စကြီးရင်မကြည့်ဘူးပေါ့နော်ဒေသတွင်းကိစ္စလည်းကြည့်ဖို့လိုပါတယ်ဆိုတော့နောက်တစ်ခါကျတော့နိုင်ငံကအရေးဒီမှာပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့လိုပါတယ်ကျွန်တော်တို့ကတော့နိုင်ငံတကာစံချိန်ဆိုင်ရင်းပေါ့ခုနပြောတဲ့ကိစ္စတွေမှာလည်းကိုကလိုက်နိုင်အောင်လည်းမကရှိရပါဘူးဆောက်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့တဲ့မြန်မာရေးအကြက်ခက်ကိုအောင်သူငယ်ဒေါက်တာတင့်ဆွေကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေနဲ့စာရေးဆွေးနွေးမြင်းမြန်းသူတွေတောက်တာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကို
ောင်လွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာပါရှင်။အခုတကြံတေးလက်ဆောင်ထုတ်လွှင့်ပေးတော့မှာမို့ဆိုတော့ဇော်ဝမ်းရဲ့ညှင်းတွက်တွက်လေးပြေးဆိုတဲ့တခြင်းကိုနားဆင်ကြရအောင်ပါရှင်။ညတော်တဲ့လေပြေဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစားအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့မနေ့ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်။
ဂျာမနီနိုင်ငံနောက်မြောက်ပိုင်းမွန်စတာမြို့ရဲ့19ရာစုမြို့ဟောင်းဘက်ခြမ်းမှာစနေနေ့ကလူအုပ်ထဲကိုကားစီးနဲ့ဝင်လိုက်တာကြောင့်လူနှုတ်ဦးသေဆုံးပြီးအများပြားဒဏ်ရာရသွားပါတယ်။၃ယောက်မြောက်သေဆုံးသူကတော့အရင်မောင်းကိုယ်တိုင်ဖြစ်ပြီးကားထဲမှာတင်ကိုကိုကိုပြစ်ပြီးတတ်သေးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အစောပိုင်းသတင်းတွေမှာတော့လူ၃ယောက်သေဆုံးတယ်လို့ထွက်ထားတာပါ။ကားထဲကနေနောက်ထပ်လူ၂ယောက်ထွက်ပြေးသွားပဲရှိတယ်ဆိုတဲ့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေဆန့်စစ်နေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရအောင်ဒရီယာဘုတ်ကပြောပါတယ်။ကားထဲမှာတွေ့ရတဲ့မတင်ငါဘွေရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ပြောခွင့်ရကပြောပါတယ်။ဒဏ်ရာသူတွေက6ယောက်ဟာစိုးရင်ရတဲ့နေအခြေအနေမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီဒေသတင်းကလူငယ်အားကစားသမားတွေလိုက်ပါလာတဲ့ဗတ်စကားနဲ့နောက်တွဲပါတဲ့ကုန်တင်ရင်စဉ်တောက်ကြံနေညာဘက်ကတက်မိတာမှာလူ15ဦးသေဆုံးခဲ့ရတဲ့ပေါ်စေမကောင်းဖြစ်ရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဟမ်ဘိုးဘရွန်ကိုအတင်းကသေဆုံးသွားရသူတွေအတွက်သူတို့မိသားစုဝင်တွေကိုဝမ်းနည်းကြောင်းသတင်းစကားပေးဖို့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တယ်လီဖုန်းဆက်ပြီးသမ္မတထရမ့်ကပြောခဲ့တာဖြစ်ပါတယ်။ထောင်နံပြပေးခံထားရတဲ့ဘရာဇီးသမ္မတအောင် Luiz Inácio Lula da Silva ကစနေနေ့မှာတော့အာဏာပိုင်တွေစီမှာတွားပြီးဖမ်းခံလိုက်ပါပြီ။သူ့ကိုလာဖမ်းတဲ့ရဲတပ်ဖွဲ့နဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပြီးနောက်တည့်မှာပဲသူ့ကိုယ်တိုင်တွားပြီးတော့ဖမ်းခံလိုက်တာပါ။စနေနေ့ Premier League ပွဲစဉ်တွေမှာ Champion ဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုတော့တဲ့ Man City အသင်းဟာဒုတိယနေရာကမန်ချက်တာအသင်းကိုရေနိုင်ပြီး Champion ဖြစ်ဖို့နှောင့်နှေးသွားပါတယ်။မန်စီးတီးအိမ်ခွင့်မှာကစားခဲ့တဲ့အဲ့ဒီပွဲပထမပိုင်းမှာချန်ပီယံလောင်းအင်ရှင်တင်းက2ဂိုးသွင်းထားပေမဲ့မန်ချက်စတာယူနိုက်တက်အတင်းကဒုတိယပိုင်းမှာ3ဂိုးသွင်းပြီးအနိုင်ယူသွားတာပါခင်ဗျာ
။တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါလိမ့်ရှင်။တနင်္ဂနွေနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.